မလေးရှားနိုင်ငံမှာဖမ်းဆီးခံထားရသူ40နဲ့ကိုဗစ်ကရောဂါကာလပိတ်မိနေတဲ့တရားမဝင်မြန်မာနိုင်ငံသား68ဦးစုစုပေါင်း138ဦးကိုပထမဆုံးအကြိမ်ဖြစ်တန်ရုံးအစီအစဉ်နဲ့နေရက်ပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမကမအေးမှာပါ။မလေးရှားနိုင်ငံကလူဝင်မှုထိတဲ့စခန်းတွေမှာဖမ်းဆီးခံနိုင်ရသူတွေအပါအဝင်တရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား138ဦးကိုပထမဆုံးအကြိမ်ဖြစ်ဒီကနေ့ပဲနေရက်ပြန်ပို့ပေးခဲ့ကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကအလို့သမားတန်ရာရှိဦးအောင်စုံမင်းကပြောပြပါတယ်
။ဒါပထမဆုံးဒီနေ့ကတော့တရားမဝင်အလို့သမား90ကျော်ပေါ့90ပေါ့နော်89 90ပေါ့နော်အဲ့လောက်ပါတယ်။အဲတရားဟိုကန့်နေရသူကလည်းပါတယ်အလို့သမား10ယောက်လောက်လည်းပါတယ်
။မလေးရှားနိုင်ငံကတရားမဝင်တွေကိုပထမဆုံးအကြိမ်ဖြစ်ပို့ပေးခဲ့တာဖြစ်ပြီးတရားမဝင်မြန်မာနိုင်ငံသား1000ကျော်ကတော့နေရက်ပြန်ဖို့စီရင်ပေးသွင်းထားတာပါ။နေရက်ပြန်တဲ့သူတွေကိုတော့မြန်မာပြည်ရောက်တဲ့အခါမှာမိသားစုနဲ့ဆက်သွယ်နိုင်ဖို့ပရိဟိတအဖွဲ့တွေကဖုံးကပ်ပေးပြီးနေပါတယ်။ဒီကနေ့ပြန်ပို့လိုက်တဲ့လူတွေထဲမှာတော့ဒီကနေ့နေရက်ပြန်ပို့ပေးလိုက်တဲ့လူတွေထဲမှာတော့ကလေးငယ်တွေကိုဝင်ဆောင်နေနဲ့ကျမ်းမာရေးချွတ်တဲ့သူတွေပါဝင်တယ်လို့လဲကွာလာလမ်ပူလေစိတ်မှာနေရက်ပြန်မဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါဗျာ။ဒီနေ့ဆက်ကြည့
်ကြည့်တော့ release လိုက်မှာဆိုရင်တော့ကျွန်တော်တို့ဒီ release ရရှိနေတဲ့အထောက်အထားမဲ့မြန်မာနိုင်ငံသားတွေပေါ့ဒီ subscribe ပြုံးလိုက်ပထမဦးပြန်လိုက်ရတယ်ပေါ့ပြန်လိုက်နေတယ်မှာလဲကျွန်တော်တို့အကြောင်းမျိုးကြောင့်ကျမ်းမာရေးမကောင်းတဲ့လူတွေကိုဝင်ဆောင်ပြီးခင်တယ်ဒီအရုပ်ပေါ်ဒီတို့သာဘကလေးတငယ်တွေပေါ့ပါဝင်တယ်ပါတီတင်ရေးကနေမှာဆက်တာလေမြန်မာနိုင်ငံသားသုံးပါဘူးတော့ပါဝင်ပါလိမ့်မယ်မြန်မာတိုင်းကဆောင်ကြောင်းရင်မကောင်းတဲ့လူတွေစက်ကလန်းလေးကိုတော့မလေးရှားမှာရှိပရိုင်ဂျာဖော်ရတယ်တော့ဘာမှမဆိုင်ဘူးကွာ
ဒီကနေ့နေရက်ပြန်သူတွေကိုတော့မလေးရှားနိုင်ငံမှာတရားမဝင်နေထိုင်သူတွေပေးဆောင်ရမယ်။ဒဏ်ကြေးတက်တာခွင့်ရရှိပြီးလေရင်စရိတ်ကတော့ကိုယ့်ဖာသာကြံ့ခံကြရပါမယ်။တရားမဝင်နေထိုင်သူမြန်မာနိုင်ငံသားတွေကတ်ရောဂါကာလမှာနေရက်ပြန်နိုင်ဖို့အတွက်လွန်ခဲ့တဲ့လအနေငယ်ကလေးကမြန်မာနိုင်ငံသားရေးဝန်ကြီးဌာနနဲ့မလေးရှားနိုင်ငံကမြန်မာတိုင်ရုံးကမလေးရှားအစိုးရကိုညှိနှိုင်းခဲ့ရတာဖြစ်ပြီးနောက်ထပ်ပြန်မဲ့သူတွေအတွက်လည်းထပ်ညှိနှိုင်းရအောင်မှဖြစ်တယ်လို့လည်းမလေးရှားနိုင်ငံမြန်မာတိုင်ရုံးကတန်အမတ်ကြီးဦးစင်ဦးကပြောပြပါတယ်။
နောက်ထပ်အတွက်ဆိုရင်နောက်တစ်ချိန်ကျွန်တော်တို့တစ်ခါထပ်ပြီးတော့ညှိနှိုင်းရမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။
အဲ့တော့တစ်ခေါက်ချင်းစီလိုက်ပဲဆွေးနွေးပြီးတော့ပြင်ဆင်ပြပြပြီးတော့စဉ်စဉ်မပြရဖို့ကအခုချိန်မှာတော့ဟုတ်တယ်မလေးရီတို့ကျွန်တော်ခင်ပါတယ
်ခင်ဗျာခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကတ်ယောဂါကာလကတ်တက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လဲနေရက်ပြန်ဖို့စည်ရင်ပေးသွင်းထားတဲ့တရားမဝင်အလုတ်သမား1000ကျော်ရှိနေပါတယ်နေရက်ပြန်ဖို့ကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နီးလန်းနေတဲ့ကြိုးစားရင်းမလေးရှားထိုင်းနယ်ဇက်မှာဖမ်းဆီးခံရသူတွေလည်းအများကြီးရှိနေတယ်လို့တချို့ဆိုရင်လူမောင်ကိုကူးသမားတွေရဲ့တားကောင်တွေအဖြစ်ကြောက်ရွံ့သွားကြရတာပါကိုဗစ်ရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ခဲ့တာကတော့18ဦးထိရှိသွားပါတယ်ကျမမအေးမှာသတင်းပြပို့နေတာဖြစ်ပါတယ်ရှင်